တောင်ကိုရီးယားနိုင်ငံကနေထိုင်းနိုင်ငံကိုဗီဇာရက်လွန်ပြီးဒီရက်ပိုင်းတွင်ပြန်လာခွင့်ရှိတဲ့သူတွေတဲကတချို့ဟာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးတဲ့ကာလ14ရက်အတွင်းအိမ်မမနေကြပဲချင်းမိုက်ချင်းရိုင်းခရိုင်တွေကိုသွားခဲ့ကြပါတယ်။ဒါကြောင့်သူတို့သွားကြခဲ့တဲ့နေရာတွေကဈေးဆိုင်တွေကိုပိတ်ပစ်ရတယ်လို့သူတို့လည်ပတ်ခဲ့တဲ့ချင်းရိုင်းခရိုင်ထိုင်းမြန်မာနယ်စပ်ဒေသအထိပို့သက်ဆေးဖြန့်တာတွေကိုထိုင်းအာဏာပိုင်တွေကအပူတပြင်းလှုပ်ဆောင်နေရပါတယ်။ရွှေပြောင်းလူသမားတွေတိတ်နဲ့ချီရှိတဲ့ချင်းမိုင်ချင်းရိုင်းဒေသတွေမှာအလုလုနေကြတဲ့မြန်မာနိုင်ငံသားတွေလည်းဒီသတင်းကြားလို့စိုးရိမ်ပူပန်စိတ်တွေထွက်ပေါ်နေပါတယ်။ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်။ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနှုန်းတွေတူလာနေတာကြောင့်တောင်ကိုရီးယားနိုင်ငံမှာခိုးဝင်နေထိုင်နေကြတဲ့ထိုင်းနိုင်ငံသား9000ကျော်လောက်ဟာဒီဇင်ဘာလကနေစတင်ပြီးမတ်လအတွင်းမှာနေရပ်ပြန်လာနေကြတာပါ။ကူးစက်ပြန့်ပွားမှုနှုန်းမြင့်တက်လာနေတဲ့တောင်ကိုရီးယားနိုင်ငံမှာဗီဇာတက်တန်းကျော်နေပြီမဲ့နေရက်မပြန်ပဲအလုပ်ခိုးလုပ်နေသူတွေဟာအဖမ်းဆီးမလုပ်ဘူးဆိုတာကြောင့်ဖေဖော်ဝါရီလထဲမှာပဲအများဆုံးပြန်လာနေကြပါတယ်။မတ်လအတွင်းမှာပဲထိုင်းနိုင်ငံတန်ယုံအလုပ်သမားတာဝန်ခံကအသက်28နှစ်အရွယ်ဗီဇာတက်တန်းကုန်နေတဲ့ထိုင်းနိုင်ငံသူတဦးဟာကိုဗစ်ရောဂါပိုးရှိနေကြောင်းသတင်းပို့ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကိုပြန်ရောက်ရှိလာသူတွေထဲမှာရောဂါပိုးကူးစက်သူတွေပါလာမှာကိုစိုးရိမ်မှုတွေတိုးလာတာကြောင့်စစ်ဆေးမှုတွေပိုပြီးတော့လှုပ်လာပါတယ်။ကိုရီးယားကနေပြန်လာကြတဲ့သူတွေထဲမှာဖျားနာသူတွေကိုတော့ယောဂတိုက်ချက်ရေးဆေးရုံတွေမှာဆေးစစ်ဖို့ခေါ်ဆောင်ပြီးအဖျားမရှိတဲ့သူတွေကိုတော့14ရက်အိမ်ထဲမှာနေထိုင်ပြီးယောဂဘိုးလက္ခဏာစောင့်ကြည့်ဖို့အတွက်ထိုင်းအစိုးရကထုတ်ပြန်ထားတာပါအခုလိုထုတ်ပြန်ထားတာကိုဗီဇာတက်တန်းတော်ပြီးပြန်လာသူတွေကမလိုက်နာပဲတနိုင်ငံလုံးလျှောက်လဲတာကာရာအိုကေသွားတာပုံတိုက်တွေကိုသွားလဲတာပင်လယ်အပျော်ဖြီးတွေထွက်တဲ့ selfie ပုံတွေကိုသူတို့ရဲ့ Facebook တွေပေါ်မှာတင်နေကြပါတယ်အခုလိုမျိုးလွတ်ပေးထားရင်အစိုးရအနေနဲ့ယောဂါဘိုးထိမ့်ချုပ်ရာမှာပို့ပြီးတော့ခက်ခဲလာလိမ့်မယ်ဆိုပြီးလူမှုကွန်ရက်တွေကနေသတိပေးခဲ့ကြပါတယ်ဒီအပိုင်းတွင်းမှာပဲရှင်းမှန်ချင်းနိုင်ခရိုင်ကိုသွားရောက်လဲပတ်ခဲ့တဲ့ကိုရီးယားပြန်အုပ်စုရှိတာကြောင့်သူတို့ကိုလိုက်လံရှာဖွေစစ်ဆေးနေပါပြီဒီအတွက်ချင်းမှန်ချင်းနိုင်ခရိုင်မှာအလုပ်လုပ်နေကြတဲ့ရှမ်းွယ်ဘွားမြမပီသားတွေမှာလည်းစိုးရိမ်မှုတွေရှိနေတယ်ဆိုပြီးအိမ်အလုပ်လုပ်ကင်နေတဲ့နန်းခမ်းကအခုလိုပြောပါတယ
်ဒီတယောက်ကဒီချင်းမှန်မှာသူတို့ဖွဲ့တဲ့တို့ဖွင့်နေဒီရှင်းမိုင်လာပြီးတော့မှဟိုဘုကထလာစားတာအဲ့ဆိုင်ကမတိလို့အဲ့ဆိုင်တည်းပိတ်ပြီးတော့မှတန့်ရှင်းလုပ်တယ်လေမတိလို့အဲ့တယောက်ကိုလည်းလိုက်ပြီးတော့မှဖမ်းနေတယ်တယောက်ကနေလာပြီးတော့မှဟိုသူဘာမှဖြစ်ပါဘူးသူကယုံကြည်ပါတယ်ဆိုပြီးအမှန်နိုင်ငံချလာတယ်ဆို14ရက်ဒီကတက်မှတ်ထားတဲ့အင်ကြီးရင်ဖောက်အောင်ဆိုတော့အဲ့ဒါကိုလည်းသူမပေးဘူးမဆိုင်ဘူးဘာမှဖြစ်ဘူးဆိုဆိုင်သူဆိုင်မှာလေးလိုက်စားတဲ့ဆိုင်လည်းဒီကကမှလိုက်ပြီးလိုက်ပိတ်နေကြလေသူလုတ်ပုံနဲ့အားလုံးကကြောက်နေကြတာရှင်းမရ
အခုအခါမှာတော့ရှမ်းနေသားမှာလည်းမျက်နှာဖုံးတက်ဖို့ပညာပေးလုပ်ငန်းတွေကိုဇက်တိုက်လုပ်နေရကြောင်းရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပါတယ်
။တရှိပြောင်းလို့ဒီမှာတွေ့ဘက်ဖောင်ဒေးရှင်းဆိုတာရှိတယ်။အဲ့ဒီဒီလိုရဲ့အပန်းလေးယုံမှာဟောနောက်ပြီးတော့ကျွန်တော်ရှမ်းနိုင်ငံဆင်းရဲ့အပန်းလေးယုံဟောအဲကျွန်တော်တို့ဒီအကြီးကားကတော့ဒီပစတ်ပိတ်တဲ့ယောဂပုံကွယ်တဲ့တစ္ဆတ်တိတ်ကမတ်ပုံကအဲ့ဒါတွေထဲဖို့ပေါ့နော်အဲ့ဒါပညာပေးတယ်
တောင်ကိုရီးယားကနေပြန်လာကြတဲ့ထိုင်းနိုင်ငံသားတွေလဲပတ်ခဲ့တဲ့ဘန်ကောက်ကမောကုံတိုက်ကြီးလဲယာယီပိတ်ထားပြီးပို့သက်သေးချမ်းနေရတယ်လို့ချင်းမိုင်ကရုပ်ရှင်ယုံနေအသားခင်စားတော့ဆိုင်နေနဲ့ထိုင်းမြန်မာနယ်စပ်ကမဲဆိုင်မြို့တစ်မြို့လုံးချစ်ကြည်တရာအထိပို့သက်စီးတွေလဲဖြန်းနေပြီဖြစ်ပါတယ်ရှင်